နေပြည်တော်မှာ600တာကျင်းပခဲ့တဲ့ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးရဲ့နောက်ဆုံးရက်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကညီလာခံအတွင်းမှာမညှိနှိုင်းနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့လက်ရှိလုပ်ငန်းတွေကိုပြန်လည်တုံ့ပြန်ပြီးပုံမကောင်းမွန်တဲ့လုပ်ငန်းစဉ်ကိုချမှတ်ဆောင်ရွက်ဖို့နဲ့အခက်အခဲတွေကိုကျော်လွှားနိုင်မှုညီညာရေးမဟာဗျူဟာတရက်ချမှတ်ဖို့လိုအပ်တယ်ဆိုတာကိုသူ့ရဲ့မိကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးတော်ကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးဟာဒီကနေ့ပြီးဆုံးခဲ့ပြီးညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်တော်စုသဘောတူစာချုပ်အစီအပိုင်းနှင့်ဖြင့်လက်မှတ်ရေးထိုးနိုင်ခဲ့သလိုနောက်ထပ်ညီလာခံ3ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဆိုရယ်ဆိုင်ရာအခြေခံမူတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ်ညီလာခံနောက်ဆုံးနေ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးတင်စကားပြောကြားရမှာလူ့ဆိုရေးကဏ္ဍအပါအဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်ထောင်နိုင်စီရင်နဲ့ပတ်သက်ပြီးတော့လေဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုပါတယ်လူ့ဆိုရေးကဏ္ဍကို
မှန်တမ်းပြရမှာပတ်သက်တာလူကြီးတွေဆောင်ရွက်နေတာကိုတွေ့ရပါတယ်လူ့ဆိုရေးကဏ္ဍမှာပြောတာဖြစ်နိုင်ဖို့ကညီလာခံဖြစ်ဖြစ်နားကြည့်ရေးကြည့်ပါဒီပြေကိုလည်းသူတော်မူညီကြရဲ့သဘောတူညီမှုဖြစ်ဖို့ဆိုတာလူတို့ရဲ့ကံတော်ဆိုင်တာသဘောတူညီချက်ကိုပါဝင်မှဖြစ်ပါပါဒီချက်ချင်းတွေပြေလျောက်ဖြစ်နိုင်ဖို့ဆိုပါလို့ရဲ့ဗန္ဒာရဲ့ဆွေးနွေးမှုဒီဘောဖွဲ့စည်းပြီးဆောင်ဆောင်မှုနဲ့ဇိုင်းတွေကိုအချိန်ကရဲရဲပြေပြေပြန်လဲသုံးသပ်ဖို့ဘုံဘောကောင်းဆောင်တဲ့လုပ်ငန်းကိုဖြစ်ပေါ်လာပါလို့ဖြစ်တဲ့ပရိုဂရမ်တော့ကြာမှာဖြစ်ပါ
ရင်ကျွေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကိုပြုပြင်ပြီးအစုဖွဲ့ဝေချာနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ရင်ကျွေးမဟာဗျူဟာတရရေးဆွဲဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
ဒီကြက်ပြတ်သားတဲ့မကတဲ့ဘူရီမန်းတဲ့အနေဖြင့်ဒီကနေ့ညီလာခံဆွေးနွေးပြီးတော့ဘောရတ်ထုတ်ပြန်ပြင်ညာချက်ကိုထုတ်ပြန်လိုက်ပါတယ်ဆက်သက်ပြီးတော့ကျွန်တော်တို့အားလုံးနေနဲ့နာသအတွက်ဘူရီမန်းချက်ကိုအကောင်းဆုံးပေါ်နိုင်တဲ့ရင်းရိုင်းမဟာဗျူဟာတွေအခုသက်သွာလာနေလို့ဒီပါလို့ဒီမဟာဗျူဟာကိုသင်တန်းမှုနိုင်ငံရေးစစ်ဆေးမှုဆိုင်ရာဘောသူတို့ဆွေးနွေးဖို့ကိုတင်းရောကောင်းအောင်ပြုပြင်ကြောင်းလေးရဖို့ဒီပါလို့
သူညီရဲ့ဘုံယူမှန်းချက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလို့သဘောတွေးဆောင်ဆွေးနွေးဖို့နဲ့ဒီလိုတွေးဆောင်ဖို့လဲသဘောတူညီထားတယ်လို့အများဆုံးစတင်နိုင်ဖို့လဲအစိုးရကအလေးနဲ့ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်လက်ရှိကျင်းပတဲ့ညီလာခံကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေလည်းပါဝင်တယောက်ခဲ့တာကြောင့်ရင်းချိုင်းလုပ်ငန်းစဉ်မှာပါဝင်လာစီရင်းအတွက်အစိုးရတက်မော်ရိုးနဲ့တရားစီတွေ့ဆုံညှိနှိုင်းနိုင်ခဲ့ကြောင်းအလားအလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်တော်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုခြုံငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်တဘာပတိဘဒုစောွယ်ထူဝင်းကအခုလိုထုတ်ပြန်ပြောဆိုပါတယ
်။ဒီသာစုမတူပွဲလေးတိုင်းရင်းသားစုလို့ဒီညီတို့မတူပွဲလေးအချက်အချာအားသာဒီသာတန်ရင်းတို့ကိုရှင်းရှင်းလေးဒီလိုလာမှာဇန်ညီညာမှုနဲ့တရားသာတန်တို့ကိုအခြေခံပြီးပြည်လို့ပြစ်တဲ့ညီဒီမိုကရေစီရဲ့အမျိုးသားတန်ညီနဲ့ကိုယ်ပါပြတ်ခံတဲ့အခွင့်အရေးအမှားကကျင်းတာပြည်ဝရှိသောဒီမိုကရေစီနဲ့ပြည်သူ့ရဲ့ကိုအခြေခံသုတေသနမှုကိုလည်းဆွေးနွေးပွဲတက်လာတဲ့အနေနဲ့ဒီဟောက်တဲ့ရေးဆွဲပြည်တော်စုရင်းနှီးတာကတစ်ချက်တည်းဖြစ်လို့ဤလာကပုံစံရဲ့ဇာတာဆက်ရက်ကျိုးပါဆောင်ရွက်သောပြည်သားထုတ်တဲ့ခြင်းလာပါသည်
ဒီလာကံကိုတော့ကိုယ်စလဲ900ဦးအထူးဖိတ်ကြားထားသူ29ဦးလေးလာသူ204ဦးအကျိုးဆောင်28ဦးနဲ့အထောက်အကူပြုသူ152ဦးပါဝင်တက်ရောက်ခဲ့ပါတယ်ပြည်တော်စုငင်းချိုင်းဒီလာကံ27ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးဖြစ်တဲ့ပြည်တော်စုကခွဲမထွက်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်တယ်ပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့တွေအလို့သဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးပေးတဲ့အဖွဲ့တွေနဲ့လည်းငင်းချင်းရေးလုပ်ငန်းရှင်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်